င်္ဂလာညနေခင်းမှာသောတာရှင်များရှင် VOA American တိုင်ရဲ့2018ခုနှစ်အောက်တိုဘာလ30ရက်နေ့အပုဒ်ဟူးနေ့ညနေပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မများသတင်းအောင်ပါဒီညနေခင်းအစီအစဉ်တွေကိုတာဝန်တင်ဆက်ပေးပါမယ်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ရင်းမြစ်နိုင်ငံ Prepcat ကိုညင်းချင်းချင်းရေးရှိဖြစ်ရှာနိုင်ရေးကုလသမဂ္ဂရဲ့ဂျိုးပတ်မှုတွေကိုအားပေးထောက်ခံတဲ့အနေနဲ့အပြစ်ခတ်ရစဲကြဖို့အမေရိကန်ကတိုက်တွန်းလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ဒုက္ခသည်တွေကပထမဆုံးအဖြစ်ရှစ်လလယ်မှာစတင်ပြီးမြန်မာနိုင်ငံဘက်ကပြန်လည်လက်ခံမဲ့အစီအစဉ်ပေါ်စိုးရိမ်နေကြောင်းကုလသမဂ္ဂကပြောလိုက်ပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတင်ကြီးထိုင်တဲ့သူကြီးညာပြေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာရီမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်သွားတဲ့ဒုက္ခသည်တွေနေရာပြန်ပို့ရေးနဲ့ပတ်သက်ပြီးဝေဖန်မှုတွေဘလို့ပဲရှိရှိနှစ်နိုင်ငံသဘောတူညီချက်နဲ့အညီအောင်မြင်အောင်ဆက်လက်ဆောင်ရွက်သွားမှာဖြစ်တဲ့အကြောင်
းကျွန်တော်တို့ဘက်ကဒီပြဿနာကိုပြန်လည်ဖြေရှင်းနိုင်ရေးကျွန်တော်တို့ဘက်ကဆင့်လိုက်ကျွန်တော်တို့ဂျိုးပန်းဆောင်ရွက်ခဲ့တယ်ကျွန်တော်တို့ဂျိုးပန်းဆောင်ရွက်တဲ့အဆင့်တိုင်းအဆင့်တိုင်းမှာလည်းဝေဖန်
မြန်မာနိုင်ငံခြားရေးဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးစိုးဟန်ပြောသွားတာပါတရင်ပြည်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒါပြင်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းကိုမြန်မာကိုယ်စားလှယ်အဖွဲ့ဒီကနေ့တွားရောက်ပြီးဌာနပြန်ရေးလုပ်ငန်းစဉ်ကိုရှင်းလင်းတဲ့အကြောင်းရခိုင်ပြည်နယ်ရန်ပင်းမြို့နယ်ကြောက်နီမော်ကြီးရွာမှာကမန်တိုင်းသားအဖြစ်နိုင်ငံသားမှတ်ပုံတင်ထုတ်ပေးခဲ့တဲ့အပေါ်ပြန်လည်စီစဉ်နေတဲ့အကြောင်းစရဲ့သတင်းလွှာတွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ဗုဒ္ဓဟူးနေ့ညနေပိုင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်းကြီးထိုက်တို့ကပြောပြပေးပါအောင်ရှင်။
ရင်းမြစ်နိုင်ငံမှာ၃နှစ်ကျော်ကြာတိုက်ခိုက်မှုတွေကိုငြင်းငြင်းချမ်းချမ်းနဲ့ရရှိဖြေရှင်းနိုင်ရေးကုလသမဂ္ဂရဲ့ဂျိုးပန်းမှုတွေကိုအားပေးထောက်ခံတဲ့အနေနဲ့အပြစ်ခတ်ရစဲရဖို့အမေရိကန်ကတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂ290ရဲ့ဆွေရနိုင်ငံကငြင်းငြင်းဆွေးနွေးပွဲအတွက်အားလုံးကအပြစ်ခတ်ရစဲပြီးပါဝင်တာကိုမြင်တွေ့လို့တဲ့အကြောင်းနဲ့ရပ်ပေါင်း30အချိန်ရမှာဖြစ်တဲ့အကြောင်းလည်းအမေရိကန်ကာဝေးဝန်ကြီးဂျင်မက်တစ်ကပြောဆိုလိုက်ကြပါ။တဆိုင်သူတွေအားလုံးအပြစ်ခတ်ရစဲပြီးကုလသမဂ္ဂ290မာတင်ဂရစ်ဖစ်နဲ့တွေ့ဆုံဖို့မနေ့ကဝါရှင်တန်မှာဝန်ကြီးမက်တစ်ကပြောဆိုလိုက်တာလည်းဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကလည်းကုလသမဂ္ဂ290ရဲ့လုပ်ငန်းတွေကိုအားပေးကြဖို့နဲ့ငြင်းငြင်းဆွေးနွေးပွဲတွေကိုဥတီစီဖို့အပြစ်ခတ်ရစဲရေးတဲ့ကြေညာချက်ထုတ်ပြန်တိုက်တွန်းခဲ့တာပါ။ဒီမနက်ကမှကြုံတွေ့နေရတဲ့ပိတ်ဖက်တွေကိုဖြည့်ရှင်းနိုင်မှုနေဆက်ဒေသတွေမှာစစ်မဲ့ဆောင်တွေဖန်တီးနိုင်မှုလက်နက်ကြီးကိုနိုင်ငံတကာရဲ့ကြီးကြပ်မှုအောက်မှာထားရှိနိုင်မှုတွေအတွက်ယုံကြည်မှုတည်ဆောက်နိုင်အောင်ရှင်းလာတဲ့တတိယနိုင်ငံတစ်ခုခုမှာကုလသမဂ္ဂထုတ်ကိုယ်စားရေးဆွေးနွေးမှုတွေမဲ့အစီအစဉ်မှာပါဝင်ရဖို့လည်းဝန်ကြီးပွန်ပီယိုကတိုက်တွန်းပြောဆိုထားပါတယ်
ပါကစ္စတန်ဥပဒေအရဒေသအပြစ်ပေးနိုင်တဲ့အစ္စလမ်ဘာသာအပေါ်စော်ကားမှုဆွဲခြင်းနဲ့ခရစ်ယာန်အမျိုးသမီးတဦးအပေါ်ပြစ်ဒဏ်ချမှတ်ထားတာကိုပါကစ္စတန်တရားရုံးချုပ်ကဒီကနေ့ဗုဒ္ဓဟူးနေ့မှာပေးဖြတ်လိုက်ပါတယ်။ထူးထူးခြားခြားအခုလိုတရားစီရင်လိုက်တဲ့အပေါ်အစ္စလမ်ဘာသာရေးပြင်းထန်သူတွေရဲ့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တယ်လို့အကြမ်းဖက်မှုတွေဖြစ်လာမဲ့အရေးကိုလည်းစိုးရိမ်နေကြပါတယ်။ဒီစင်ချက်ဟာဆိုရင်အကျိုးသင့်အကြောင်းသင့်တန်းပြရှိစရာအထောက်ထားတွေတင်ပြဖို့လုံးဝဖြတ်ကက်ခဲ့တာလို့အေရှာဘီဘီရဲ့အမှုအပေါ်တရားရုံးချုပ်ကစီရင်ချက်ချခဲ့တာပါ2009ခုနှစ်မှာပထမဆုံးဖမ်းခံခဲ့ပြီးခဲ့ချိန်ကတည်းကထောင်ချခံထားတဲ့ဘီဘီကတော့သူကြားခဲ့တာကိုမယုံနိုင်အောင်ဖြစ်ရကြောင်းနဲ့တကယ်ပဲထောင်ကနေလွတ်ပေးမှလားဆိုပြီးတရားရုံးချုပ်တရားစီရင်ချက်အပြီးထောင်ထဲကနေ AFP ကိုတယ်လီဖုန်းနဲ့ပြောကြားခဲ့ပါတယ်အစ္စလာမ်ရဲ့အဖွဲ့အစည်းအများအပြားကတော့တရားရုံးချုပ်တရားစီရင်ချက်ကိုပေးချပါတယ်။ဒီထဲကတစ်ဖွဲ့ဖြစ်တဲ့ပါကစ္စတန်ကာကွယ်ရေးကောင်စီကတော့သူတို့နီးသူတို့ဟန်နဲ့ဖြည့်ရှင်းမယ်လို့ကြေညာပါတယ်။အစ္စလာမ်ဘာသာရေးကိုစော်ကားသူဘီဘီကိုအခွင့်အရေးရတာနဲ့နေရာမရွေးတပ်ပစ်ဖို့မီဒီယာတွေကိုပေးပို့တဲ့အီးမေးလ်ထဲမှာပြောဆိုထားတာပါ။မြို့တော်အစ္စလာမဘတ်မှာတော့လုံခြုံရေးကိုတင်းကျပ်ထားပါတယ်။တရားရုံးချုပ်နဲ့တခြားအရေးကြီးနေရာတွေကိုကာကွယ်ဖို့ပြည်သူစစ်တပ်ဖွဲ့တွေကိုလည်းချထားပါတယ်။ကြီးညာချက်ထွက်လာပြီးမှတော့တရားသူကြီးတွေအတွက်ကိုလည်းလုံခြုံရေးကိုထပ်ပြီးအားဖြည့်ထားပါတယ်ရှင်
။ American ပြည်သူစု Pennsylvania ပြည်နယ် Pittsburgh မြို့မှာပြီးခဲ့တဲ့စနေနေ့ကတနက်သမားတူလက်ချက်နဲ့ဝတ်ပြုသူ12ဦးသေဆုံးခဲ့ရတဲ့ Tree of Life ဂျူးပြားကျောင်းကိုသမရဂရောင်မလန်နီယန်နဲ့သူတွားရောက်ခဲ့ပြီးတဲ့နောက်ဒီနေ့မှာတော့သမရဒေါ်နယ်ထရန့်ဟာ COE ခီးစဉ်တွေပြန်လည်စတင်လိုက်ပါတယ်။သမရနဲ့သမရဂရောင်တို့မနေ့ကဂျူးပြားကျောင်းကိုတွားရောက်ရမှာတော့ဂျူးဘာသာဝင်သမက်ဖြစ်သူ Jared Kushner နဲ့သူလက်ထပ်ပြီးနောက်ဂျူးဘာသာကိုကူးပြောင်းခဲ့တဲ့သမီးဖြစ်သူ Ivanka Trump တို့လည်းလိုက်ပါသွားခဲ့ကြတာပါ။သမရနဲ့သမရဂရောင်တို့ကတော့သေဆုံးသွားသူ12ယောက်ကိုအောက်မေကွန်ပျူတာအနေနဲ့ဖျားကျောင်းအပြင်ဘက်ကဂျူးဘာသာဝင်တွေထွက်မြတ်ထားတဲ့ David J 71ခုမှာ ကျူပါသားရေးထုံးတဲ့အစဉ်လာရကြောက်တုံးစစ်တခုကိုတခုချင်းစီတင်ပေးခဲ့ကြပါတယ်။သမဏထွန်းလာကမတင်တော်ဘူးလို့ကန့်ကွက်ကြသူတချို့ကလည်းဖျားကြောင့်ဤစုဝေးဆန္ဒပြခဲ့ကြတာပါ။လူပြည်ကြီးစိုးရေးဝါရီမြို့သားရေးဝါရီတွေကိုအခိုင်အမာဆန့်ကျင်ရှောက်ချမှုတွေမလုံးမချင်းပြည်စွမျိုးကကျူဖျားကြောင့်ကိုမလာသိမှုဆိုပြီးဆန္ဒပြသူတွေဖြစ်နိုင်ငံရေးသမားတချို့နဲ့ကျူပါသားဝင်ခေါဆောင်တချို့ကလည်းပ
ဒီပြိုင်နက်မှာပဲနေရရင်တွေကနေမဖြစ်မနေထွက်ခွာရသူတွေအတွက်ဘေးကင်းလုံခြုံမှုရှိရှိနဲ့ဝန်ဆောင်မှုတွေရရှိရေးကမ္ဘာတဝန်းသဘောတူညီချက်ကိုအမေရိကန်ပြည်ထောင်စုဟန်ဂရီနိုင်ငံတို့ညီတူလက်မှတ်ရေးထိုးမှာမဟုတ်ဘူးလို့ဩစတြေးလျကဒီကနေ့ဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်ပြီးခဲ့တဲ့နှစ်နှစ်တာကာလအတွင်းကုလသမဂ္ဂဦးဆောင်မှုနဲ့ဆက်ဆံညှိနှိုင်းခဲ့ကြတဲ့မ ဒီတော့သူညီချက်ကိုအတီးပြုဖို့လာမယ့်ဒီဇင်ဘာလအစောပိုင်းမော်ရိုကိုနိုင်ငံမှာနိုင်ငံကမ္ဘာတဝန်းစုစည်းတက်ရောက်ကြမှာဖြစ်ပါတယ်။ဒီသဘောတူညီချက်ကြောင့်နိုင်ငံရဲ့အချုပ်အခြာအာဏာပိုင်မှုအပေါ်ချင်းချောက်မှုဖြစ်နိုင်တယ်လို့တရားဝင်နဲ့တရားမဝင်ရွှေ့ပြောင်းမှုကြားခြားနာထားချက်ကိုလည်းမေးမြန်းသွားစေနိုင်တဲ့အပေါ်ဩစတြီးယား အစိုးရဘက်ကဆိုရင်လည်းအကြ ဝန်ကြီးချုပ်စီဗက်စတင်ကတ်စ်ကပြောဆိုခဲ့ပါတယ်။ရွှေ့ပြောင်းအခြေချမှုကလူ့အခွင့်အရေးမဟုတ်တယ်လို့လူ့အခွင့်အရေးအဖြစ်လည်းမလုပ်သင့်ဘူးလို့ဒုတိယဝန်ကြီးချုပ်ဟိန်းခရစ်စတီယန်ကလည်းပြောဆိုပါတယ်။ကမ္ဘာလုံးဆိုင်ရာရွှေ့ပြောင်းအခြေချမှုသဘောတူညီချက်အပေါ်ဟန်ဂေရီနိုင်ငံကလည်းစိုးရိမ်ကြောင်းပြောဆိုထားတာပါ။ဒီသဘောတူညီချက်ဟာဆိုရင်အမျိုးသားအကျိုးစီးပွားနဲ့ဆန့်ကျင
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိဆိုင်းတိုမီတာ70 kHz 1683ညဆိုင်းတိုမီတာ19 kHz 15569နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA American တန်မြန်မာဘာသာအစီအစဉ်ရဲ့ပေါ်တူနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့တိမ့်တဲ့ချီရဲ့ဒုက္ခသည်တွေကပထမတော့ဖြစ်ရှိလာလင်မှာစတင်ပြီးမြန်မာနိုင်ငံဘက်ကပြည်လည်လက်ခံမဲ့အစီအစဉ်ပေါ်စိုးရိမ်နေကြောင်းကုလသမဂ္ဂကပြောဆိုလိုက်ပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံပူးတွဲလုပ်ငန်းအဖွဲ့ရဲ့သဘောတူညီချက်နဲ့ပတ်သက်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR နဲ့တိုင်ပင်မှုလည်းမရှိတဲ့ကြောင်းကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရသူစတီဖန်ဒူချာရစ်ကမနေ့ကပဲပြောဆိုလိုက်တာပ
ါ I think we can't stress enough that returns cannot be rushed or premature in the decision on whether or not for refugee
။ ၂ပြည်ရေးစီစဉ်ကိုအရင်စလို့ဒါမှမဟုတ်အချိန်မတန်ခင်မစတင်တဲ့အကြောင်းနဲ့ပြန်သိမပြန်သိဆိုတာနဲ့ပြန်မဲ့အချိန်ကိုလည်းဒုက္ခသည်ကိုယ်တိုင်ကဆုံးဖြတ်ခွင့်ရှိဖို့လူလူလွဲလာနဲ့ဖြစ်ဖို့လိုအပ်တဲ့အကြောင်းကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရသူကမနေ့တုန်းကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားတာပါ UNHCR အနေနဲ့ရခိုင်ပြည်နယ်ကအခြေအနေဟာဒုက္ခသည်တွေပြန်နိုင်လောက်အောင်အဆင်သင့်မဖြစ်သေးတဲ့အကြောင်းလည်းပြောဆိုသွားပါတယ်ကန်ဒီနီမြောက်ပိုင်းမှာပြည်ခဲ့တဲ့နေ့ထက်ဖြစ်ခဲ့တဲ့ပြစ်ခတ်တွေအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုရှစ်လလင်မှာစတင်ပြီးမြန်မာနိုင်ငံဘက်ကပြန်လည်လက်ခံမဲ့အစီအစဉ်ကိုတော့မြန်မာနိုင်ငံကြားရေးဝန်ကြီးဌာနအမြင့်ရန်အတွင်းဝင်ဦးမြင့်သူနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားရေးဝန်ကြီးဌာနအမြင့်ရန်အတွင်းဝင်ဆရစ်ဟတ်တူမနေ့တုန်းကပဲကြေညာခဲ့ကြတာပါ။ဒီရက်ပြန်ရေးအစီအစဉ်ပေါ်ဒုက္ခသည်တွေနဲ့ကုလသမဂ္ဂကစိုးရိမ်မခင်းတဲ့သဘောထားတွေပြောဆိုနေပေမဲ့မြန်မာဆိုရလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချက်ထားရေးဝန်ကြီးဌာနဝန်ကြီးဒေါက်တာဝင်းမြတ်ကြီးကတော့နေရာပြောင်းလဲသူတွေအတွက်နေရေးထိုင်ရေးရက်တည်ရေးအဆအဆပြင်ဆင်ထားတဲ့အကြောင်းပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရရှိနေတဲ့မြန်မာကိုယ်စားလှယ်ဖွဲ့ကတော့ဒုက္ခသည်တွေနဲ့ဒီကနေ့ပဲတွားရောက်ပြစ်ဆိုပြီးနေရာပြောင်းရေးအစီအစဉ်တွေနဲ့ပတ်သက်လို့လည်းရှင်းလင်းပြောဆိုခဲ့ကြပါတယ်။
အာဖဂန်အကြီးအကဲရာရှိတွေလိုက်ပါလာတဲ့စစ်တပ်ရဟတ်ရင်တစင်းဒီကနေ့ဗုဒ္ဓဟူးနေ့အစောပိုင်းမှာနိုင်ငံအနောက်ပိုင်းဖရာပြည်နယ်တွင်ဖြစ်ကြခဲ့ပြီးရဟတ်ရင်ပေါ်မှာလိုက်ပါသွားတဲ့လူပေါင်းအနည်းဆုံး25ဦးသေဆုံးခဲ့ရပါတယ်။အီရန်နယ်စပ်အနီးဟရတ်ပြည်နယ်အနီးကတောင်ထုတက်တဲ့အာနာဒါရာခရိုင်ကနေရဟတ်ရင်ပြန်တက်ပြီးမကြခင်မှာပဲပြတ်ကျခဲ့တာလို့ပြည်နယ်အစိုးရပြောခွင့်ရက VOA ကိုပြောပါတယ်။တည်ဆောင်းသူတွေတဲ့မှာတော့အာဖဂန်နစ္စတန်အနောက်ပိုင်းဆိုင်ရာဒုတိယတပ်မှုနဲ့ဖာရာပြည်နယ်ကောင်စီအကြီးအကဲတို့ပါဝင်တဲ့အကြောင်းပြောခွင့်ရနာဆီယာမီဟီရီကအတည်ပြုပါတယ်။ရာသီဥတုဆိုးရတာကြောင့်ရဟတ်ရင်ပြတ်ကျရတာလို့လည်းသူကပြောပါတယ်။အာဖဂန်စစ်တပ်ရဲ့ရဟတ်ရင်ကိုတာလီဘန်တိုက်ခိုက်ရေးသမားတွေကပြစ်ချခဲ့တာလို့တာလီဘန်ဘက်ကပြောဆိုပေမဲ့ ဒီအပေါ်တီးခြားအတည်ပြုချက်တော့မရှိပါဘူး။တီးခြားဖြစ်ရတဲ့ခုကတော့မြို့တော်ကာဘူးကအကြီးဆုံးထောင်ဘူးဝါမှာမနေ့အစောပိုင်းအသေးကံဘုံခွဲတက်ခတ်ခံရတာကြောင့်အနည်းဆုံး6ဦးသေဆုံးပြီးဒဏ်ရာရသူတွေလည်းရှိပါသေးတယ်။တိုက်ခိုက်မှုကဘယ်သူလက်ချက်ဆိုတာတော့မသိရသေးပါဘူး။အာဖဂန်နစ္စတန်နိုင်ငံတွင်းကတာလီဘန်အနေနဲ့တိုက်ခိုက်နေရတဲ့မြေပြင်အခြေအနေနဲ့ပတ်သက်ပြီးလည်းအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကရှာရှာပါပါထုတ်ဖော်ပြောဆိုပါတယ်။ဒီနှစ်ဩဂုတ်နဲ့စက်တဘာလအတွင်းအာဖဂန်တပ်ဖွဲ့ဝင်1000ကျော်အကြာဆုံးရှိခဲ့တဲ့အကြောင်းမနေ့အင်္ဂါနေ့နောက်ပိုင်းမှာအမေရိကန်ကာကွယ်ရေးဝန်ကြီးကပြောဆိုခဲ့တာဖြစ်ပါတယ်။
တောင်ဆူရန်တဘုံကောင်းဆောင်ရစ်မာချာနှစ်နှစ်အတွင်းပထမဆုံးအကြိမ်ဖြစ်စစ်တမ်းသင်းမျိုးတော်ကိုပြန်ရောက်လာပါတယ်။ကာလချက်ရှိနိုင်ငံရေးပြန်ပြတ်သူဖြစ်ခဲ့တဲ့သမရဆာဗာကီယာကမတ်ထလုပ်စီစဉ်တဲ့ခန်းနာကိုတက်ရောက်ဖို့တဘုံကောင်းဆောင်မာချာတောင်အာဖရိကနိုင်ငံကနေဒီနေ့ပဲကျူဘားမျိုးတော်လေးစိတ်ကိုရောက်လာတာပါ။တောင်ဆူရန်နိုင်ငံက၅နှစ်နီးပါးကြာပြည်တွင်းစစ်အဆုံးသတ်နိုင်မှုရည်ရွယ်ပြီးငြိမ်းချမ်းရေးဆွေးနွေးမှုတွေပြန်ဆောက်ဖို့ပြီးခဲ့တဲ့စက်တင်ဘာလမှာပဲတဘုံကောင်းဆောင်နဲ့သမရတို့ကြားသဘောတူထားတာဖြစ်ပါတယ်။2011ခုနှစ်မှာဆူရန်နိုင်ငံကနေတောင်ဆူရန်နိုင်ငံဖြစ်လွတ်လပ်ရလာခဲ့ပြီးနောက်တဘုံကောင်းဆောင်မာချာသမရခီယာအစိုးရမှာဒုတိယသမရတူဖြစ်နေလဲတာဝန်ယူခဲ့တာပါ။ဒါပေမဲ့လည်းအာနာလွန်ဆွဲပွဲကနေနှစ်ဖက်ကောင်းဆောင်တွေကိုတစ္ဆာခံသူတွေကြားတိုက်ပွဲတွေလည်းနောက်ပိုင်းမှာပေါ်ပေါက်ခဲ့ကြတာဖြစ်ပါတယ်
။အင်ဒိုနီးရှားနိုင်ငံမြို့တော်ဂျာကာတာကနေတနင်္လာနေ့မနက်ပိုင်းမှာပြန်တက်သွားပြီးတဲ့နောက်မိနစ်ပိုင်းအကြာမှာပဲပင်လယ်ထဲကိုပြက်ကျခဲ့ရတဲ့လေယာဉ်ရှိရာနေရာကိုရှာဖွေကယ်ဆယ်ရေးအဖွဲ့တွေတွေ့ရှိထားပြီးလို့ယူဆရပါတယ်။ဘန်ခါဘယ်လီကျွန်းကျွန်းကိုပြန်တန်းစဉ်ရေဒါကနေပျောက်သွားခဲ့တဲ့ Lion Air လေကြောင်းလိုင်းရဲ့လေယာဉ်အမှတ် JT610 ရှိတဲ့နေရာကိုအတိအကျရထားပြီးလို့အခိုင်အမာယုံကြည်တဲ့အကြောင်းစစ်တပ်အကြီးအကဲဟာရီဂျာဂျန်တိုကဒီကနေ့ဗုဒ္ဓဦးနေမှာပြောပါတယ်။22မီတာရှိတဲ့အရာဝတ္ထုတစ်ခုကိုအင်္ဂါနေ့ညကရှာဖွေတွေ့ရှိတဲ့အကြောင်းရေတပ်အရာရှိကလည်းအင်ဒိုနီးရှားရုပ်တံကိုပြောဆိုထားပါတယ်။ပင်လယ်ကျမ်းပြင် area အခြေကြီးရဲ့ပုံရိပ်ကိုရယူနိုင်တဲ့ scan sonar နဲ့အသေးစိတ်ပုံရိပ်တွေရယူပြီးရင်တော့ဒီအရာဝတ္ထုကိုစစ်ဆေးဖို့ရင်းငုံသမားတွေဆစ်လွတ်မယ်လို့လည်းရေတပ်အရာရှိကပြောဆိုသွားပါတယ်ရှင
်။ဗုဒ္ဓဟူးနေ့ညနေပိုင်းနောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်ကြီးထိုက်တို့ပြောပြပေးခဲ့တာပါ။အခုလွှင့်နေတဲ့ Radio Diary ထုတ်လွှင့်အစီအစဉ်ကို VOA ရဲ့ Internet Website လိပ်စာ burmese.voanews.com မှာလည်းနားဆင်နိုင်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။ Bangladesh နိုင်ငံဘက်ကိုထွက်သွားတဲ့ဒုက္ခသည်တွေနေရာပြန်ပို့ရေးနဲ့ပတ်သက်ပြီးဝေဖန်မှုတွေဘလို့ပဲရှိရှိနှစ်နိုင်ငံသဘောတူညီချက်နဲ့အညီအောင်မြင်အောင်ဆက်လက်ဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းမြန်မာနိုင်ငံသားကြီးဝင်ကြီးဌာနအရာရှိတဦးက VOA ကိုပြောပါရယ်ရိုဟင်ဂျာဒုက္ခသည်တွေကပထမတော့ပြန်ပို့ရေးနိုဝင်ဘာလလယ်မှာစတင်ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံအကြားသဘောတူထားပေမဲ့အချိန်မတန်သေးဘူးလို့ယူဆတဲ့အကြောင်းကုလသမဂ္ဂဘက်ကပြောဆိုရတဲ့ပတ်သက်ပြီးမြန်မာနိုင်ငံသားကြီးဝင်ကြီးဌာနကအခုလိုတုံ့ပြန်ပြောဆိုတာပါ VOA သတင်းတောက်မတ်မီခါကသတင်းပေးပို့ထားပါရယ
်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံတတိယအကြိမ်နေရဆွန့်ခွာသူတွေပြန်လည်လက်ခံရေးပူးတွဲလုပ်ငန်းဖွဲ့အစည်းအဝေးကိုမနေ့ကဒကာမြို့မှာကျင်းပပြီးရိုဟင်ဂျာဒုက္ခသည်83ကျော်တဲ့ကပထမတော့ပြန်ပို့ရေးကိုနိုဝင်ဘာလလယ်မှာစတင်မှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနကကြေညာခဲ့ပါတယ်။တစ်ချိန်တည်းမှာပဲဒီဒုက္ခသည်တွေနေရပြန်ဖို့အချိန်မတန်သေးဘူးလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကယူဆကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံပြောရေးဆိုခွင့်ရစတီဗင်ဒူဂျာရစ်ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးကိုအလော30လောက်တာဒါမှမဟုတ်အချိန်မတန်သေးပဲလောက်တာမျိုးမဖြစ်စေချင်ဘူးလို့ UNHCR ဘက်ကပြောဆိုထားတာပါ။မြန်မာနိုင်ငံသားရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစိုးဟန်ကတော့မြန်မာနိုင်ငံအနေနဲ့ပြန်လည်လက်ခံရေးနဲ့နေရာချထားရေးလုပ်ငန်းစဉ်အောင်မြင်ဖို့ကအဓိကလို့ VOA ကိုပြောပါတယ်။
ကျွန်တော်တို့ဘက်ကဒီပြဿနာကိုပြန်လည်ဖြေရှင်းနိုင်ရေးကျွန်တော်တို့ကဆင့်လိုက်ကျွန်တော်တို့ကြိုးပမ်းဆောင်ရွက်ခဲ့တယ်ကျွန်တော်တို့ကြိုးပမ်းဆောင်ရွက်တဲ့အဆင့်တိုင်းအဆင့်တိုင်းမှာလည်းဝေဖန်မှုတွေကကျွန်တော်တို့မလွတ်ခဲ့ပါဘူးအခုချိန်ဒီလည်းဝေဖန်မှုတွေရှိနေပါတယ်နောက်တစ်ချိန်မှာကျွန်တော်တို့ဒီလက်ခံရေးလုပ်ငန်းစဉ်တွေအောင်မြင်သွားပြီးတဲ့အချိန်မှာလည်းဝေဖန်မှုတွေကရှိနေမှာပဲဆိုတာကျွန်တော်တို့ယုံကြည်တယ်ဘာလို့ဆိုဒီဝေဖန်မှုလုပ်နေတဲ့လူတွေကအများကြီးရှိပါတယ်ဒါနဲ့ပတ်သက်ပြီးတော့လည်းအခုမဟုတ်ဘူးနောင်လည်းရှိနေဦးမှာပဲဆိုကျွန်တော်တို့ဘက်ကအဓိကလုပ်တာတော့ဒီလူပြန်လည်လက်ခံရေးလုပ်ငန်းစဉ်အောင်မြင်ဖို့ရေပြန်လည်နေရာချတာရေးလုပ်ငန်းစဉ်အောင်မြင်ဖို့ရေအဓိကကိုကျွန်တော်တို့အာရုံစိုက်ပြီးလုပ်နေ
Bangladesh nainga ba thwat pi twa de dukha de ri ne patat bi nainga daga ga Rohingya lo khon ni bi me myama so ya bak ga ro Rohingya so ra myama pi ma ma shi de a chang nyin su tha ba de dukha de ri pyan le lak khan yin ne patat lo nainga nya yin win yi thana a mye de a twin win u myin tu u saung ne a phwe ha daka myo ma Bangladesh nainga nya yin win yi thana ko de le ri ne twet song swin ni hle ya shi ba de akhu dukha de ri sa tin lak khan me a season ha Nama nangyan baka ati piu thare dokha de chao thao nega na thao chao ya lao gu tatou bhi tatou lakhan bo. Tabo tu la pshite lu le uso hanga so baare.
Respiration process go lo ni da ga adika aapin wo na. Chonru Myanmar Bangladesh nangyan bilateral MOU ne chonru lo ni da wa. Kula tama ka baka le chonru gu da o di piangle lakhan yi lo ngay zinri. Sa te nang bo zo vidru piora da si baare kumya. Chonru baka le ဒီလူတွေကိုပြန်ပြီးတော့လက်ခံနိုင်ဖို့ဒီဘက်မှာသူတို့ကိုပြန်လည်းနေရာချထားရေးပြီးရင်သူတို့ရင်းရှေ့နော်ဒီလူမှုဘဝကိုနော်လောက်ဘဝကြီးလောက်ကင်သားတော့မယ်အောင်ကျွန်တော်ဒါဒီဥပဒေကျွန်တော်တို့ဘက်မှာဂျိုးပန်းဆောင်ရွက်နေတာရှိပါတယ်တိုးတော်လေကျွန်တော်တို့ဘက်ကဒီလိုဆောင်ရွက်နေပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကနေပြီးတော့ကျွန်တော်တို့ပို့လာတဲ့စည်ရင်းတွေပေါ့နော်ဒီလို ဒီလိုရတဲ့စည်ရင်းလိုက်ကျွန်တော်တို့ပို့လာတာဆက်ရှိတော့လောက်ရှိပြီပေါ့နော်အဲ့တော့လက်ရှိနောက်ဆုံးအနေထားရဆိုရင်တော့6ထောင်ကျော်ရှိတယ်အခုအဲ့ဒီတည်းရမှာကျွန်တော်ဘင်္ဂလားဒေ့ရှ်ကလည်း1000ကျော်ရအခုဟိုပို့ပါမယ်ဆိုပြီးစပြီးတော့သူတို့စပြောလာတာပေါ့နော်ဒါပြောလာတဲ့အခုညှိနှိုင်းနေတဲ့အနေအထားမှာရှိပါတယ်ဘင်္ဂလားဒေ့ရှ်ကတော့အနိုဝင်မှာလတည်းမှာစပြီးပို့မယ်လို့ကျွန်တော်ပြောပါတယ
ကာရီနေရပြန်နိုင်ရေးအတွက်မြမဆိုးရကဘင်္ဂလားဒေ့ရှ်နယ်ပူးပေါင်းဆောင်ရွက်နေတဲ့အပြင်ကုလသမဂ္ဂအဖွဲ့နှစ်ခုဖြစ်တဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ
အော်တိုဗာလာဇာမတဲ့ချင်းတွားရောက်လေးလာမှုတွေလုပ်ခဲ့ပါတယ်ဒုက္ခသည်တွေနေရပြန်ရေးလွယ်ကူစင်ပြေဖို့ပြန်လာရင်ဝင်ငွေရအောင်အလုပ်စီစဉ်ပေးတာနဲ့ရောက်ရောက်ချင်းအစားအသောက်နေထိုင်အသွားလာအစဉ်ပြေအောင်အားလုံးစင်သင့်ဖြစ်အောင်စီစဉ်ထားတယ်လို့လည်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကဗီအိုအေကိုပြောဆိုထားပါတယ်ရှင်မမေခါတရင်ပေးပို့ထားတာပါအခုတစ်ဆက ဒုက္ခဒေရီကတော့သူတို့ကိုရိုဟင်ဂျာဖြစ်အသိမှတ်ပြီးနေနိုင်ငံသားဖြစ်ရေးအပါအဝင်စိုးရင်ချက်တွေကိုဆွေးနွေးခဲ့ပါတယ်။တချိန်တည်းမှာပဲဌာနေပြန်ရေးအတွက်ဒုက္ခဒေရီဂျာမှာအကြီးအကျယ်စိုးရင်ချက်တွေရှိနေတယ်လို့လည်းကိုလာတမကအကြီးအကဲတူကသတိပေးလိုက်ပါတယ်။မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
မြန်မာနိုင်ငံသားဝန်ကြီးဌာနမြန်မာတွင်ဝင်ဦးမြင့်သူဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ကဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေကိုတွားရောက်ပြီးဌာနပြန်ရေးလုပ်ငန်းစဉ်ကိုရှင်းလင်းခဲ့ပါတယ်။ဌာနပြန်လာမဲ့ဒုက္ခသည်တွေအတွက်လုံခြုံရေးနေထိုင်စားသောက်ရေးအပါအဝင်မြန်မာဘက်ကအစီအစဉ်တွေကိုရှင်းလင်းခဲ့တာပါ။ဒုက္ခသည်တွေဘက်ကတော့ရိုဟင်ဂျာအဖြစ်အသိမှတ်ပြုမလားဆို
ဒီကနေ့ဒီမှာလာဒါမှမဟုတ်ရင်ကျွန်တော်တို့ဘင်္ဂါလီလောက်ခေါ်ကြမှာလားဒီဟာကိုအဓိကမှာမှာဆိုတော့ဆရာချင်ရာပြည်ပလူပါတယ်ဆိုပြီးတော့ကျွန်တော်ဆရာတင်ပြရတယ်နိုင်ငံကြရုံကြီးကမှာဆရာလောလောဆယ်ကျွန်တော်တို့ထုံးဖယ်မှုတွေလောလောဆယ်မရှိဘူးဒါပေမဲ့သူတို့ကပြောသွားတာကကျွန်တော်တို့ဒီအစ်ကျွန်တော်တို့ကအဲ့ဒီအတိုင်းနိုင်ငံရုံးကိုကျွန်တော်တို့စာဖူးလာရှိတယ်ဒီအနေ
အနေနဲ့ကြရုံကျွန်တော်လာတဲ့ကိုကျွန်တော်ကကိုယ်တိုင်ပြည်နိုင်တဲ့စာကိုအဲ့ဒီစာအဲမှာလည်းပါတယ်အဲ့ဒီဟာအဲ့ဒီဟာသူတို့အဲ့ဒီမှာသွားပြီးတော့နိုင်ငံကြရုံကျွန်တော်ကနေသက်သက်ဆန်းဝင်ကြီးများနဲ့ဘောဟောဆွမ်းနှင်းလို့ဘန်ဂလားဒေ့ရှ်နိုင်ငံဆိုတော့ကျွန်ပင်ချမယ်လို့ပြောတယ်။ဒါပြင်ရင်းချဒုက္ခတဲ့စခန်းကကိုယ်စလဲတွေကရခိုင်ပြည်နယ်တဲကလက်ရှိဒုက္ခတဲ့စခန်းတ
ဘာဒီစကန်ဒီဘောဗျာ ဒီအိုင်ဒီစကရာဆက်ချိန်မှာရှိတဲ့တခြားပေါ့ဆောင်မှာရှိတဲ့ကြောက်ဆောင်မှာရှိတဲ့နေပုံမှာရှိတဲ့အဲ့ဒီဒုက္ခစီစကန်တွေကိုပထမပိုင်းမှာပြသပြီးတော့ကျွန်တော်တို့ကလည်းကုတိုင်အဲ့ဒီဟာမြင်ပြီးတော့ကျွန်တော်တို့ကိုခေါ်ပြမလို့ကျွန်တော်တို့ကုတိုင်ကြားတကတဲ့အဲ့ဒီဘာမှဝင်တော့မှာဝင်ကြည့်တော့ဒီမှာလာပြီးတော့နိုင်ငံတကာပြားကိုလည်းခင်ပြမလို့ကျွန်တော်တို့နဲ့ဒီဘင်္ဂလားဒေ
ညီမဆွေရဖက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်တင်မခံပါဘူး။ဒါအပြင်နိုင်ငံသားဖြစ်ရတဲ့အတွက်လဲအခုချိန်ကြီးတော့ဥပဒေအတိုင်းပဲဆောင်ရွက်ရမယ်လို့ပြောဆိုထားစေဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားဒုက္ခသည်တွေထာနေပြန်ရေးပထမအတုပ်စားဖို့မနစ်အင်္ဂါနေ့ကသဘောတူခဲ့ကြပါမယ်လို့လဲဒုက္ခသည်တွေချမ်းမှာတော့အကြီးအကျယ်ဆွေးရင်ချက်တွေရှိနေတယ်
le ga tri pe ba de.
But I can say very clearly from the people that I've talked to inside the camps that
dukha de skane ma lu yin ne twet so mi myan kya da law soin naw a mya pya ga begin no jom mu shi lo shin pyan yin ni ja de lo chan pyo nai ma de dai mae elo phit la ma la su ra ga ro chan le ma ti ba au tru niya ma win khan sa ji ro chan a ni ne le tan ni pyan yi paw ma a chi che su yin che de chu shi ba de skan twet ga lu ri si ga le a chi che su yin che de ko cha ga ya ba de ဘယ်ချင်းနေမျိုးပဲဖြစ်ဖြစ်မပြောင်းခြင်းမှုဆိုတဲ့လူလည်းရှိပါတယ်
။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားသဘောတူညီချက်အရတော့လာမယ့်နိုဝင်ဘာလ15ရက်နေ့မှာရိုဟင်ဂျာဒုက္ခသည်စခန်းတွေကလူပေါင်း 9,000 ကျော်စပြီးဌာနေပြင်ကြားဖို့ရှိနေပါတယ်။ဒါပေမဲ့ရိုဟင်ဂျာဒုက္ခသည်ခေါင်းဆောင်တွေကတော့နိုင်ငံသားဖြစ်ခွင့်အပါအဝင်တောင်းဆိုချက်တွေကိုမြန်မာဘက်ကမလိုက်ရောရင်ဌာနေမပြောင်းဘူးလို့လည်းပြောဆိုနေကြပါတယ်ရှင်။
စီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တိတိမှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်တင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
ပီယူအေမြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညနေပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရခိုင်ပြည်နယ်ရံပြဲမြို့နယ်ကြောင်နီမော်ကြီးရွာမှာကမန်တိုင်းသားအဖြစ်နိုင်ငံသားမှတ်ပုံတင်ထုတ်ပေးခဲ့ရပေါ်ပြန်လည်စီစစ်နေတဲ့အကြောင်းအလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်အောင်စုဝန်ကြီးဦးသိန်းစွေကမနေ့ကနေပြည်တော်မှာကျင်းပတဲ့ခမ်းနားတစ်ခုမှာပြောကြားသွားပါတယ်တဖက်နိုင်ငံကတရားမဝင်ဝင်လာတဲ့မွတ်စလင်တွေကိုကမန်တိုင်းသားအဖြစ်မှတ်ပုံတင်ထုတ်ပေးနေတယ်ဆိုရဲဝေဖန်ချက်တွေနဲ့ပတ်သက်လို့ရှင်းလင်းသွားတာလည်းဖြစ်ပါတယ် VOA သတင်းတောက်အကိုစီသူကသတင်းပေးပို့ထားပါတယ်ရှင်
ကျောင်းနီမော်ကြီးရွာကလူဦးရေ 3,000 ကျော်ကိုဩဂုတ်လအတွင်းကကမန်တိုင်းသားအဖြစ်နိုင်ငံသားမှတ်ပုံတင်ထုတ်ပေးရမှာတိုင်းသားမဟုတ်တဲ့သူတွေပါဝင်တယ်ဘင်္ဂလီခေါ်တစ်ဖက်နိုင်ငံကတရားမဝင်ဝင်ရောက်လာတဲ့မွတ်စလင်တွေပါဝင်တယ်ဆိုပြီးတော့ကမန်တိုင်းသားပါတီနဲ့ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ပါတီတွေကကန့်ကွက်ထားပါတယ်ဒီကိစ္စနဲ့ပတ်သက်လို့ပြန်လည်စီးစစ်နေတဲ့အကြောင်းနဲ့မှတ်ပုံတင်ထုတ်ပေးထားသူတွေဟာနိုင်ငံသားအဖြစ်အရေးချင်းပြည့်သူတွေဖြစ်တဲ့အကြောင်းမနေ့ကနေပြည်တော်မှာကျင်းပတဲ့လုပ်ငန်းခွင်အတွင်းထိခိုက်မှုဆိုင်ရာအသိအမြင်ဘူဒုဒ္ဒမြဝီရေးအလုံယုံဆွေးနွေးပွဲခိတ္တနားနေချိန်မှာပြည်တော်စုဝင်ကြီးဦးသိန်းစွေကသတင်းတောက်တွေကိုပြောဆိုသွားတာ
ပါ။ကမန်စစ်လားနော်။ကမန်နဲ့နေရာလေးရောင်းနေသလား။ဒါလေးကတော့သူ့ရဲ့မလို့စင်စက်ထောက်ထားပြီးဟိုလက်ပြမှာစစ်စစ်နေပါလား။ဟိုပြောချင်တာကတော့ဘူးထုတ်ပေးတဲ့ဟာတွေကနိုင်ငံသားရေချင်းပြည်သူအားလုံးကိုထုတ်ပေးတာဖြစ်ပါလေ။လူမျိုးကိစ္စလေးတစ်ခုလား။အသေးစိတ်စစ်စစ်ဖို့လုပ်တဲ့အတွက်ဒုဝချင်းစီရဲ့နော်ထောက်ထားစာစနံအဲ့ဒါဒီအတိအပြန်လေ့လာနေတယ်ခုတည်းနဲ့ချင်းချင်းထုံးနေပါတယ
်ကျောင်းနီမော်ကျေးရွာမှာနိုင်ငံသားမှတ်ပုံတင်ထုတ်ပေးတဲ့ကိစ္စဟာ1982ခုနှစ်မြန်မာနိုင်ငံသားဥပဒေအတိုင်းဆောင်ရွက်တာမဟုတ်တဲ့အတွက်ဒီလိုရဟာနိုင်ငံတော်အချုပ်အခြာအာဏာကိုထိခိုက်စေတယ်ဆိုပြီးတော့ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ကကြေညာချက်ထုတ်ပြန်ထားပါတယ်ပြည်တော်စုဝန်ကြီးဦးသိန်းစွေကတော့ထုတ်ပေးပြီးသားသူတွေနဲ့ပတ်သက်လို့အမှားယွင်းရှိတယ်ဆိုရင်တောင်သူတို့ဘက်ကပြန်လဲခုခံခြေပခွင့်ပေးရမယ်လို့ဆိုပါတယ
်ဥပဒေနဲ့အညီရတဲ့များတဲ့နော်နိုင်ငံသားအစ်စံအခုရရမယ်မရတဲ့များတဲ့လူတွေကိုမရတဲ့မရတင်စီရပါဘာဒါနဲ့ဌာနရဲ့ယက်တိကျနိုင်ငံတော်ရဲ့ယက်တိကျပါပဲဒါဒါလည်းပဲဝင်းနေမြန်သားကဆောင်ရွက်မှာဖြစ်ပါတယ်ခုနပြောတဲ့ထုတ်ပေးပြီးသားလူတွေတကယ်လို့များအမှားယွင်းရှိသွားရင်တော့မှသူတို့ရဲ့ထောက်ထားသူတို့ကပြန် defend လုပ်ဖို့ခွင့်ရပေးရပါတယ်ကာကွယ်မှုခွင့်ကောင်းမှုရှင်းလင်းမှုခွင့်ရပေးတယ်ပြီးရင်ဒါဆုံးပြတ်တာကတော့ဥပဒေနဲ့ညီပဲဆုံးပြတ်တော့မှာဖြစ်ပါတယ်ဒါကိုဆိုရင်လည်းမရှိပါဘူးလို့လည်းပြောချင်ပါတယ်
မ Mabondin took Bini de Kesago, Bianca Cisibune. Marion took Bede, so in Yodin Bibu, a Kaimine Ludogale, belongs to Suyago, Titan Tavare. Beyond the Winji Udin Suga, a Kaimine Ludon in a Ganko Quint, Shirelu, Biosuare. The Wujins in the Badalu, Tau Ta, Kanka, Mama, Bianca and Buro, change you are Melu Suare.
We need a town where you are, is a Alum Rook, Sinlim Doma, the Wujins in that. Two Babilo Tiao Biare, two Babilo Tiao, not Luma, who Kamalu Biare, two Bengalu Biare, Savihau, Kaimabuno, Daliero, Chinuara, and the Lichio, the Lara Aladama, Dua, Tonon, or Sierra, Yare Lumadon, Diaro, Kenyamute, Diamu, Zabi, Talio Nalabi Baru, Yosemai.
Bigger Ogola Gombaima, Nebido, Lumuji, Uzitanaga, Town Shidure, Tony Mo, Giago, Yala Bido. လူကြီးရဲ့စုစုပေါင်း၃000တောင်းရာကျော်ကိုနိုင်ငံသားစီစီရေးကပ်ပြားတွေထုတ်ပေးခဲ့ပါတယ်။ကြောင်းနေမော်ကြေးဝါမှာရှိတဲ့စည်ရင်းအရအမှန်တကယ်ကမန်တိုင်းသားဥယေ၃000နီးပါးသာရှိတယ်ဆိုပြီးတော့ရန်ပြဲမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ကလည်းကန့်ကွက်ခဲ့ပါတယ်။အစ္စလာမ်ဘာသာဝင်ကြောင်းနေမော်ကြေးဝါသားဒူကတော့မဘုံတင်ထုတ်ပေးတဲ့ကိစ္စမှာအစိုးရဘက်ကဥပဒေနဲ့အညီဆောင်ရွက် ူထားပါရခင်ဗျာ
ကိုစီသူတင်ပေးဖို့ထားရပါအခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုစီစဉ်ပြီးပြီးချင်းမှာပဲ Asia 77ဂျူရူကနေတိုင်းထုတ်လွှင့်ပေးနေတဲ့ VOA နေ့စဉ် TV စီစဉ်ကိုကြည့်ရှုနိုင်ပါတယ်နောက်နှစ်နာရီအကြာမှာထုတ်လွှင့်မယ့်ညပိုင်းစီစဉ်တွေမှာတော့မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍဥကြောဇန်တာရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူသတင်းပတ်စင်တိုင်းနားဆင်နေကြအားကစားသတင်းလွှာတွေကိုနားဆင်ကြဖို့ရှိပါတယ်ရှင်အခုတော့ကြံနေတဲ့အချိန်အတွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးပါအောင်ရှင
်ပါကစ္စတန်ဥပဒေအရတည်ထောင်ပြစ်ပင်းနိုင်တဲ့အစ္စလမ်ဘာသာပေါ်စော်ကားမှုဆွဲခြင်းနဲ့ခရစ်ယာန်မျိုးသမီးတူဖို့ပြစ်ဒဏ်ချမှတ်ထားတာကိုပါကစ္စတန်တရားရုံးချုပ်ကဒီနေ့မှပဲပြစ်ပြလိုက်ပါတယ်သူတို့ရဲ့ချာတရားစီရင်ချက်ပေါ်အစ္စလမ်ဘာသာရေးဆွဲပြစ်ထန်သူတွေရဲ့ဆန္ဒပြပွဲတွေပေါ်ပေါက်လာခဲ့တယ်လို့အကြမ်းဖက်မှုတွေပေါ်ပေါက်လာမှာကိုလည်းစိုးရိမ်မှုတွေထွက်ပေါ်လာပါတယ်ယမန်နိုင်ငံမှာ၃နှစ်ကျော်ကြာတက်ခတ်မှုကိုငြင်းငြင်းချင်းချင်းနဲ့ရေရှည်အဖြစ်ရှာနိုင်ရေးကုလသမဂ္ဂရဲ့ကြိုးပမ်းမှုတွေကိုအားပေးထောက်ခံတဲ့အနေနဲ့အပြစ်ခတ်ရဆက်ရဖို့အမေရိကန်ကတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂထုကိုယ်စားရဲ့ဆွေနိုင်ငံကငြင်းငြင်းဆွေးနွေးပွဲမှာအားလုံးအပြစ်ခတ်ရဆက်ပြီးပါဝင်တာကိုမြင်တွေ့လို့တဲ့အကြောင်းအမေရိကန်ကာဝေးဝန်ကြီးဂျင်မက်တစ်စ်ကပြောဆိုလိုက်တာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပူယိုကလည်းကုလသမဂ္ဂထုကိုယ်စားရဲ့လုပ်ငန်းတွေကိုအားပေးဖို့နဲ့ငြင်းငြင်းဆွေးနွေးပွဲတွေကိုဥတည်စေမယ်အပြစ်ခတ်ရဆက်ရေးကြေညာချက်ကိုလည်းကြေညာချက်ထုတ်ပြန်တိုက်တွန်းခဲ့တာပါ။အမေရိကန်ပြည်သူပင်ဆယ်ဗေးနီးယားပြည်နယ်ပစ်ပတ်မြို့မှာပြီးခဲ့တဲ့စနေနေ့ကတနသမတ2ဦးလက်ချက်နဲ့ဝတ်ပြုသူ12ဦးတစ်ဆုံးခဲ့တဲ့ Tree of Life ကျူပီယာကြောင့်ကိုတမနာတော်မယ်လနီယာနဲ့တူထွားရောက်ခဲ့ပြီးတဲ့နောက်ဒီနေ့မှာတော့တမနာတော်နဲ့ထရန် COA Kingsley ပြန်လည်စတင်လိုက်ပါတယ်တမနာနဲ့တမနာကတော်တို့မနေ့ကကျူပီယာကြောင့်ကိုထွားရောက်ရမှာတော့ကျူပါလာဝင်တမက်ဖြစ်သူ Jared Kushner နဲ့အတူလက်ထပ်ပြီးတဲ့နောက်ကျူပါလာကိုကူပြောင်းခဲ့တဲ့တမက်ဖြစ်သူ Ivanka Trump နဲ့လည်းလိုက်ပါသွားခဲ့ကြတာပါဘင်္ဂလားဒေ့ရှ်နိုင်ငံမှာရောင်းနေတဲ့တိုင်းနဲ့ချီရဲ့ဒုက္ခသည်တွေကပထမတော့ဖြစ်ရှိလာလင်မှာစတင်ပြီးမြန်မာနိုင်ငံဘက်ကပြန်လည်လက်ခံသွားမယ့်အစီအစဉ်ပေါ်စိုးရိမ်နေကြောင်းကုလသမဂ္ဂကပြောဆိုလိုက်ပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံပူးတွဲလုပ်ငန်းအဖွဲ့ရဲ့သဘောတူညီချက်နဲ့ပတ်သက်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR နဲ့တိုင်ပင်မှုလည်းမရှိတဲ့ကြောင်းနောက်နေရာပြောင်းရေးအစီအစဉ်ကိုအရင်စလိုတောင်းမို့အချိန်တန်ခင်မှာမဆော့တင်တဲ့အကြောင်းကုလသမဂ္ဂတွင်ရင်မှုချုပ်ရဲ့ပြောခွင့်ရသူစတီဖန်ဒူချာရစ်ချာမနေ့လုံးကပြောဆိုလိုက်ကြပ
ါတရင်ချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်နှင့်အင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ်အခုထုတ်လင်းပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ပါတယ်VOA ကိုအားပေးနားဆင်ကြရတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington. From Washington, this is